ယူဂိုစလာဗီးယားနိုင်ငံမပြိုကွဲခင်1990ခုနှစ်လနှစ်တွေအတွင်းလက်နက်ကန်ပစ်ကတ်တွေမှာဆေးရသွေးမှုတွေကျူးလွန်ခဲ့မှုတွေအတွက်ဘော့စနီးယားစစ်တပ်ဖွဲ့ခေါင်းဆောင်ဟောင်းရက်ကိုမလာရစ်ကိုနယ်သာလန်နိုင်ငံသားဟိတ်မျိုးကကုလသမဂ္ဂရဲ့ယူဂိုစလာဗီးယားဆိုင်ရာဆေးရသွေးခုံရုံးကဒီကနေ့ပဲသတိကျွမ်းစီရင်ချက်ချလိုက်ပါရဲ့ပြည်ပရေးယူရာတွေတောက်တင်ရှင်းလင်းမှုတွေတပ်ဖြတ်မှုတွေနေရက်ကနေထောက်တာတွေအရသာတွေပေါ်ဥပဒေမဲ့တက်ခတ်မှုတွေပါဝင်ဆွဲချက်ပေါင်း7ခုနဲ့10ခုအတွက်ပြည်ရှိကြောင်းတရားရုံးကဆုံးဖြတ်လိုက်တာပါလူမျိုးလုံးတပ်ဖြတ်မှုတောက်တင်ရှင်းလင်းမှုတွေလိုလူသားတွေပေါ်ကျူးလွန်တဲ့အကြီးအကဲဆုံးရာဇဝတ်မှုတွေမှာအပါဝင်ဖြစ်ခဲ့ကြောင်းနဲ့စီရင်ချက်ကိုဖတ်ကြားချိန်မှာတရားသူကြီးအယ်ဖွန်အိုရီကပြောဆိုလိုက်ပါတယ်စစ်ကောင်းဆောင်မလာရင်ရှာဆာဗီနီကာမျိုးကဘော့စနီးယားမွတ်စင်တွေကိုရှင်းလင်းဖြစ်စေဖို့ရည်ရွယ်ခဲ့ကြောင်းနဲ့စာရီဘုံမြို့မှာလည်းဘုံချဲတက်တက်မှုတွေလက်ပြသနသမားတွေနဲ့ပြစ်ခတ်တက်ပြမှုတွေနဲ့ထိုင်လန်ကျောင်းရောင်းအရသားတွေတည်ဆောင်းအောင်ကိုယ်တိုင်ညွှန်ကြားခဲ့ကြောင်းလည်းခုံရုံးကဆုံးဖြတ်ခဲ့တာပါ။ဘော့စနီးယားဆပ်လူမျိုးတွေသာရှိမဲ့တမန်နိုင်ငံတော်ထူထောင်မှုရည်ရွယ်ကြိုးပမ်းလိုတဲ့သဘောထားတွေကိုလည်းတရားရုံးကထောက်ပြခဲ့ပါတယ်။အသက်85နှစ်ရှိနေပြီဖြစ်တဲ့မလာဒက်ချ်ကိုဒီကနေ့တရားခွင်ကိုရလာပြီမလဲ။စီရင်ချက်ချမှတ်အချိန်မှာပဲတပ်ဆင်ခံသွားဖို့ခွင့်တောင်းခဲ့ရကြောင်းတရားသူကြီးက5မိနစ်အချိန်ပေးခဲ့ပေမဲ့55မိနစ်ထိကြာမြင့်နေတာပါဒီအခွင့်ပြန်ဆောက်ရဲ့အချိန်မှာလဲအကျိုးဆောင်ရှင်တွေကသူ့အမှုတွေဟာစိုးရိမ်ရလောက်တိုးတိုးနေကြအောင်ပြောဆိုပြီးစင်ချက်ကိုစမဖတ်ဖို့ဒါမှမဟုတ်ဆုံးဖြတ်ချက်ကိုကြော်ဖတ်ဖို့လဲတောင်းဆိုခဲ့ပါတယ်ဒါမှမဟုတ်တရားသူကြီးကတော့အစီအစဉ်တိုင်းဆောင်ရမယ့်အကြောင်းပြောဆိုခဲ့ရတာကဒေါသပေါက်ကွဲခဲ့တဲ့မလာဒက်ရှ်ကိုတရားခွင်ကနေခေါ်ထုတ်သွားဖို့လဲတရားသူကြီးကအမိန့်ပေးခဲ့ရပါတယ်